အခုလိုလက်ဘရောင်းတောင်ကျင်းဤစီမံကိန်းရပ်ဆိုင်းရေးအတွက်ဆန္ဒပြတောင်းဆိုနေသူတွေနဲ့တာဝန်ရှိသူတွေကြားမှာညှိနှိုင်းလို့ရနိုင်တဲ့အခြေအနေရှိနေတဲ့ကြားကဒီဆန္ဒပြတန်ခါတွေကိုလုံခြုံရေးကနေအင်အားသုံးနှိမ်နှင်းခဲ့တာဖြစ်တယ်လို့ပြဿနာကိုကြားဝင်စစ်ဆက်ဖို့စူးစမ်းနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုက်ကပြောလိုက်ပါတယ်ကျင်းနီတူဖို့ရေးစီမံကိန်းနယ်မြေတစ်ဝိုက်မှာဆန္ဒပြနေကြတဲ့အဖွဲ့အစည်းတွေအားလုံးကိုဖယ်ရှားဖို့ပြည်ထရေးဌာနကအသိပေးပြီးနောက်အာဏာပိုင်တွေကနေအင်အားသုံးနှိမ်နှင်းခဲ့တဲ့အပေါ်မှာဒေါခင်ဆန်းလိုက်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲအပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုခံနေရခြင်းအခုလိုအခြေအနေဖြစ်ရတာနဲ့ပတ်သက်ပြီးတော့ဘန်ကောက် VOA ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့မဆုမြတ်မုံကပဲပြောပြပေးပါအောင်ရှင်
။ကောင်းပါပြီ။လက်ဗဒေါန်းတောင်ကျေးနီတက်ထူတူဖော်ရေးရက်ဆိုင်ဖို့တပိတ်မောက်ဆန္ဒပြနေကြတဲ့တန်ဃာတော်တွေကိုဗုဒ္ဓဟူးနေ့ညပိုင်းမှာရဲတပ်ဖွဲ့ကအင်အားသုံးလူစုခွဲခဲ့တာနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကညှိနှိုင်းလို့ရတဲ့အခြေအနေရှိရတာနဲ့အင်အားသုံးဖြည့်ရှင်းတာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျမရောက်တဲ့အချိန်နဲ့ကျမတပိတ်စကားနဲ့ညီနိုင်မိသားပါကျမဟိုဥပိုင်ကုမ္ပဏီဘက်ကလည်းတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့လည်းကျမစကားပြောပြီးသားပါအဲ့တော့ညီနိုင်လို့ရမယ်ဆိုလို့ရှိရင်ညီနိုင်မှလိုချင်တာတွေတောင်းဆိုကြမယ်နှစ်ဖက်စီအကုန်လုံးမျက်နှာစုံညီနိုင်မှညီနိုင်လို့ပြင်လဲတယ်ဆိုလို့ရှိရင်ညီနိုင်တယ်ဆိုလို့ရှိရင်သူတို့ဘက်ကနေပြီးတဲ့အခါကျကျမတို့ပြောတဲ့စကားကိုလည်းနားထောင်မယ်တပိတ်စကားကိုလည်းသိမ့်ပေးမယ်သူတို့ဘက်ကပြောပြီးသားဒီတပိတ်စကားဘက်ကဒီဘက်က response လာပြီးသားအဲ့ဒါကိုကျမတို့ဘက်ကပြောပြတယ်ညီနိုင်ညီနဲ့ပြောတယ်ပြင်လဲမယ်နီလာကဘယ်လိုနီလာနဲ့ပြင်တော့မှလဲကျမတို့ကပြောတယ်အဲ့တော့ဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်ရနေဘယ်လိုပြင်လဲအောင်လုပ်မလဲဆိုတာကိုကျမတို့အကြောင်းပြန်ပါလို့ပြောတာကိုကျမတို့အကြောင်းမပြန်မင်းနဲ့ဒါသူတို့ရဲ့အကြောင်းပြန်လိုက်တဲ့နီလန်းကတော့မင်းညာဆောင်ရတဲ့နီလန်းပါပဲ
စကိုင်းတိုင်းကကျင်းနီတက်ထူတူဖို့ထုတ်လို့ရစီမံကိန်းတွေကြောင့်လူမှုဝင်းကျင်တဲ့သဘာဝပတ်ဝန်းကျင်အပေါ်မှာအကျိုးသက်ရောက်မှုတွေရှိနေတာမို့ဒေသခံပြည်သူတွေကကန့်ကွက်ဆန္ဒပြနေတဲ့ကိစ္စကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကလွှတ်တော်မှာဖြည့်ရှင်းဖို့ကြိုးစားနေသူဖြစ်တယ်လို့ဆန္ဒပြသူတွေနဲ့တာဝန်ရှိသူတွေကိုကိုယ်တိုင်တွေ့ဆုံညှိနှိုင်းပေးဖို့ကြိုးစားနေသူဖြစ်ပါတယ်။အဲဒီလိုအခြေအနေမျိုးမှာအခုလိုအယုတ်ဆိုးစေတဲ့အဖြစ်ဖြစ်ရတဲ့အပေါ်မှာလွှတ်တော်မှာဆက်လက်တင်ပြဆောင်ရွက်သွားမယ်လို့သူကပြောပါတယ်
။တရားဥပဒေစိုးမိုးရေးတည်ဆဲလမ်းကြောင်းကိုသွားနေတဲ့အချိန်မှာတရားဥပဒေစိုးမိုးရေးကော်မတီရဲ့ဥက္ကဋ္ဌတယောက်လာတော့မယ်ဒီခီးစင်ရဲ့ဒီနေ့လာတော့မယ်ခီးစင်ရဲ့အချိန်မှာပဲဒီလိုမျိုးတရားဥပဒေစိုးမိုးမှုရှိတဲ့နယ်ပြည်သူ့ခွင့်ရေးတော့ပြည်သူတွေရဲ့လွတ်လပ်ခွင့်တော့လူ့ခွင့်ရေးဒါတွေကိုချုပ်ဖောက်ပြီးတဲ့နောက်မှာဟိုကျမတို့ကဥပဒေအတိုင်းမလုပ်ဖဲနဲ့ဒီလိုမျိုးချုပ်ဖောက်ပြီးတော့မှဒီလိုဆောင်ရွက်သွားတဲ့ကိစ္စရဲ့အပေါ်မှာတော့ကျမတို့ကဒါအလုံးကလက်မခံပါဘူးဒီကိစ္စနဲ့ပတ်သက်လို့ကျမတို့ကဆက်လက်တင်ပြပြီးတော့သွားမှာပါကျမတို့က
တန်ဃာတော်အများစုဖြစ်တဲ့ဒီထိခိုက်ဒဏ်ရာရသွားကြသူတွေရဲ့အရေးပြားတွေမီးလောင်ဒဏ်ရာတွေရရှိလောက်အောင်လို့ပြင်းပြင်းထန်ထန်နှိမ့်နှင်းခဲ့တာနဲ့ပတ်သက်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ရမှာတော့ကျင်းတီစီမံကိန်းအတွင်းမှာပုံမှန်144ထုတ်ပြန်ထားတဲ့ကြားကတပိတ်စခန်းတွေဖွင့်စီမံကိန်းပြက်ပြားအောင်ဆောင်ရွက်စီမံကိန်းထောက်ပံ့ရေးပစ္စည်းတွေကိုဖျက်ဆီးဝန်ထမ်းတွေကိုအနှောက်အယှက်ပေးပြီးတော့စုပူဆန္ဒပြကြတဲ့အတွက်လို့ဖော်ပြထားပါတယ်ဒါအပြင်နောက်ဆုံးသတ်မှတ်ချိန်မတိုင်ခင်ရောကျော်လွန်သွားပြီးတဲ့နောက်မှာပါအတန်ချဲဆက်တွေနဲ့အချိန်ချင်းမြစ်တာရပ်ခံခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲဒီနောက်မှာမြန်မာနိုင်ငံရဲတပ်ဖွဲ့ကအထီးကရုံနှိမ်နှင်းရေးနှီးစနစ်အတိုင်းအဆင့်ဆင့်ရှင်းလင်းဆောင်ရွက်ခဲ့ရတယ်လို့အစိုးရရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဗုဒ္ဓဟူးနေ့ညတော်ကတပိတ်စခန်းကိုဖြိုခွင်းခဲ့တာနဲ့ပတ်သက်လို့အဲဒီတပိတ်စခန်းထဲမှာရှိနေတဲ့မစိုးရိမ်ကြောင်းတိုက်စရာတော့ဦးတေစားက VOA မြန်မာပိုင်းကိုမင်းခဲ့တာကတော့
ဦးစင်းတို့ကဒီလောက်ကြီးအကြမ်းဖက်ပြီးတော့ဒီနှိမ်နှင်းမယ်လို့ဦးစင်းတို့မထင်ခဲ့ဘူးပေါ့။သူတို့တကယ်လို့မှဦးစင်းတို့ဖမ်းမယ်ဆိုရင်ဦးစင်းတို့ကလည်းလိုက်ဖို့အစင်းသင့်ပေါ့ဒီကိစ္စကိုအရေးတော်ပုံဦးစင်းတို့ကအောင်မြင်စွာဆောင်ရွက်မယ်ဆိုတဲ့တန်တိချန်နဲ့ဦးစင်းတို့ဆက်နေတယ်။ပြီးတော့သူတို့တတ်မှတ်ထားတဲ့စနစ်ထိသူတို့ဘာတစ်ခုမှမလုပ်ပါဘူး။အဲ့တော့စနစ်ကြတော့ဦးစင်းတို့တန်ကားတွေချိန်ကြတယ်ပေါ့။ချိန်ကြတော့ဦးစင်းတို့ဝမ်ဘောင်ကုမ္ပဏီရှိရတဲ့တပိတ်စခန်းမှာပြန်မတပိတ်ခေါ်တာပေါ့။အဲ့မှာဦးစင်းတို့တန်ကားအပား200ဝန်းကျင်ခန့်လောက်ဦးစင်းတို့ချိန်နေကြတယ်။နှစ်နာရီခွဲလောက်မှသူတို့ကဝမ်ဘောင်ကုမ္ပဏီရှိရပြန်မတကားကိုဖွင့်လိုက်ပါတယ်။ဖွင့်လိုက်တဲ့ချိန်မှာသူတို့ကအဲ့ကုမ္ပဏီရှိရတကားကြီးရဲ့မိသက်ကားခေါ်မှာပေါ့။မိသက်ကားဘေးမှာဒိုင်းနေနဲ့နဘတ်တို့ဒီကင်ထားတဲ့ရဲအင်အားတစ်ဖက်တစ်ဖက်မှာပေါင်းလိုက်မယ်ဆိုရင်150ဝန်းကျင်လောက်ရှိတယ်။အဲ့ဒီမှာသူကသူနဘတ်တို့တွေနဲ့ရိုက်တဲ့အတန်းတွေကြောင့်တန်ဃာတွေကအနေချင်းနိုးလာပေါ့။ဒီမုံအားပါလာတဲ့မန္တလေးကပါလာတန်ဃာအသေးလေးတွေကတော့အိပ်ပျော်နေကြတယ်။အဲ့ဒီမှာဦးဇင်းတို့ဒီမန္တလေးကလာတဲ့ခေါင်းဆောင်ခေါ်မလားဦးဇင်းတို့အကြီးငယ်၅ပါးဝမ်ပိုင်ကုမ္ပဏီရှိအပေါက်ကိုသွားပြီးတော့ပိတ်ပြီးတော့ငင်းညာစွာထိုင်းပစ်တယ်။အဲ့ဒီမှာသူတို့ကအဲ့၅ပါးကိုမိသက်ပိုက်တွေနဲ့ထိုးပတ်ပါတယ်။ဒါမဲ့ဟို၅ပါးကြံ့ကြံ့ခံပြီးဒီတိုင်းနေတယ်။အဲ့ဒီမှာနောက်အဲ့၅ပါးကိုပတ်ပြင်တော့မှဦးဇင်းတို့ဒီဝိုင်းမိုင်းကုမ္ပဏီမှာကျိန်းနေရဟန်းတွေကိုမိသက်ပိုင်းနဲ့ထိုးပယ်တယ်ဒါပေမဲ့သူတို့မရောက်ဘူးအဲဒီမှာရဲတွေကနံပါတ်တုတ်တွေနဲ့105ဘောက်ဝင်ရိုက်ပါတယ်105ဘောက်ဝင်ရိုက်ပြီးရနောက်ပိုင်းမှာသူတို့ကဦးစင်းတို့ဒီတပိတ်စကန်းဆွဲတယ်ပြန်မစကန်းကြီးကိုဘုံချဲပါတယ်ဘုံချဲတဲ့ဆိုတာဘုံဆိုရယ်တုံးဆွဲရတဲ့နေရာမှာသူတို့ကဒီဦးစင်းတို့ဒီတပိတ်ဆွဲထားတဲ့တန်ဃာတွေကိုပေါ့လူစုလူဝေးကွဲတော့အောင်ချင်းချောက်တဲ့အနေနဲ့ညိတ်ယူဘုံခွဲတာမဟုတ်ပါဘူးဒီဘုံကြီးကဦးစင်းတို့ဒီရဟန်းတွေလူတွေထိကန်ရင်ဒီ အဆောက်အဦတစ်ခုလုံးမီးလောင်ပျက်စီးနိုင်တယ်ဒီတဲ့ဒဏ်ရာရရင်တည်ဆုံးစေနိုင်တယ်ဒီလိုဒဏ်ရာရကြောင်းလဲဥစဉ်တို့ဒီမုံရရဲမုံရစေယုံမှာတန်ခါအပား20ကျော်စေယုံတင်လိုက်ရပါပြီမုံရစေယုံကမနိုင်တဲ့လို့ဥစဉ်တို့တင်ငွေချင်းတစ်ပါးကိုအခုမန္တလေးစေယုံမှာစေယုံတင်လိုက်ရပါ
တန်ဃာတော်ရရဲ့တပိတ်မှောက်လှုပ်ရှားမှုကိုဥဆောင်ဆရာတော်တပါးဖြစ်တဲ့မစိုးရင်ကြောင်းတိုက်ဆရာတော်ဦးတေစာမင်းခဲ့တာဖြစ်ပါတယ်။အစိုးရရဲ့ထုတ်ပြန်ချက်ထင်းမှဖော်ပြထားတဲ့အတိုင်းစီမံကိန်းထောက်ပံ့ရေးပစ္စည်းတွေကိုဖျက်ဆီးတဝန်ထမ်းတွေကိုအနှောက်အယှက်ပေးတယ်ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့ဒီကိစ္စတွေကိုတောက်လျှောက်စောင့်ကြည့်နေတဲ့ဒေသခံသတင်းတောက်တယောက်ကိုလည်းမေးကြည့်ပါရစေ။အ
မမဟုတ်ဘူးမဟုတ်ဘူးမဟုတ်ဘူး။ဒီကတောင်သူတွေရဲ့လေယာဉ်တွေပေါ်မှာမပစ္စည်းတွေလာပုံတာတွေရှိပါတယ်ဆောက်လုပ်ရေးပစ္စည်းတွေလာပုံတာတွေရှိပါတယ်ရှိတော့ကြတော့ဒီဒီကတောင်သူတွေကအခမဲ့ဒီပေါ်မှာတော့မပုံနဲ့ဘာလို့ဒါကျွန်တော်တို့ထုံရဲစိုက်ပျိုးစားရအောင်လားဆိုပြကြတော့သူတို့မြေလေးတွေကိုသူတို့ကာကွယ်တဲ့အစင်လာတွေတော့ရှိပါတယ်ဒါသူတို့ရဲ့အလုပ်သမားတွေအနောက်ဆက်ပေးတာမဟုတ်ပါဘူးကိုယ့်မြေကိုကာကွယ်တဲ့အစိမ့်ပိုင်းပဲဖြစ်ပါတယ်မ
နဘရဒီဥပဒေနဲ့မညီလူစုလူဝေးနဲ့စုပူဆန္ဒပြလာတယ်လို့ပြောပါတယ်အဲ့တော့ဘလို့စုစုပူပူလုပ်လာတယ်လို့မြင်ရပါလဲရှင်
သူတို့ဒီစကန်ဖွင့်လာတာတခုလ18ရက်နေ့ကနေစတင်ပြီးတော့သူတို့အထွေထွေဒီစကန်ဖွင့်လာတယ်အဲ့လိုရက်လေးတွေနဲ့ငယ်ရလာတာနဲ့အများသူတို့ဒီစကန်ကတခုကနေ6ခုထိတိုးချဲ့ပြီးတော့ဖွင့်လာတာကိုတွေ့ရပါတယ်သူတို့ကငြိမ်းချမ်းစွာနဲ့ပဲထိုင်နေကြပါတယ်အမသူတို့ကဟိုလို slogan တွေ on နေတာတို့နောက်ပြတ်ကြတော့တော့ဇော်ရင်ဆန်ဆန်ဖြစ်စေနိုင်တဲ့အပြုအမူအပြောအဆိုတွေလုပ်နေတာတို့မရှိပါဘူးသူတို့ရဲ့ဒီစကန်လေးမိုးရဲလေးတွေရဲ့အောက်မှာသူတို့ကောင်ငြိမ်းချမ်းစွာနဲ့ထိုင်နေတာကိုပဲကျွန်တော်တို့မြင်တွေ့ရပါတယ
်။စကိုင်းတိုင်းဒေသခံသတင်းတောက်တယောက်ကသူမြင်တွေ့ရတဲ့အခြေအနေကိုပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာသမရဦးသိန်းစိန်အစိုးရရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်ထောက်ခံအားပေးမှုရရှိနေချိန်မှာလဘရောင်းတောင်ကျင်းဒီစီမံကိန်းကိုရပ်ဆိုင်ဖို့တောင်းဆိုဆန္ဒပြနေတဲ့တပိတ်မှောက်တန်ဃာတွေကိုအစိုးရကဖြိုခွဲခဲ့တာဖြစ်ပါတယ်ရှင်။